အာနာမသိမ့်မီလူလူကရွေးကောက်တင်မြောက်လိုက်တဲ့လွတ်တော်အမတ်တွေကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တရားဝင်မဟုတ်တဲ့ထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုအဆိုပြုမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောတာကိုကိုးကားပြီးကွာလာလမ်ပူးအခြေစိုက်မလေးမေးသတင်းစာကဆိုပါတယ်အာဆီယံကချမှတ်ထားတဲ့သဘောတူညီချက်5ရပ်ကိုအကောင့်ထဲဖော်ရမှာတိုးတက်မှုမရှိတဲ့အတွက်အခုလိုအဆိုပြုချက်ကိုတင်သွင်းရတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဒါတုဆီရီဆာဖူဒင်အဗ်ဒူလာကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုဖြေရှင်းနိုင်ရေးအတွက်အာဆီယံကအဆိုပါသဘောတူညီချက်5ရပ်ကိုချမှတ်ခဲ့တာပါတခြားအဆိုအတွေကိုအတိမတ်ပြုဖို့ကျွန်တော်တို့ကအာဆီယံကိုအဆိုပြုတာမဟုတ်ပါဘူးဒါပေမဲ့တရားဝင်မဟုတ်တဲ့နည်းနဲ့ဆက်ဆံလုပ်ကိုင်ဖို့စဉ်းစားနိုင်ပါတယ်အထူးသဖြင့်တိုင်းပြည်ထဲမှာရှိနေသေးတဲ့မြန်မာပြည်သူတွေကိုလူသားချင်းစာနာထောက်ထားရေးအကူအညီဘလို့ပေးနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆက်ဆံလုပ်ကိုင်နိုင်ပါတယ်လို့သူကပြောတော့ခဲ့တာပါမေလ9ရက်နေ့မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးရှိပြီး NUG နဲ့ဆက်ဆံလုပ်ကိုင်ရေးဟာမလေးရှားကတင်သွင်းမဲ့အဆိုပြုချက်၃ခုတည်းကတစ်ခုဖြစ်ပါလေဒုတိယအဆိုပြုချက်ကတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကိုနှစ်ဆတိုးပေးဖို့ဖြစ်ပြီးတတိယအဆိုပြုချက်ကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့အနေထားနဲ့လုပ်ငန်းတွေပုံမှန်ခိုင်မာအောင်နည်းလမ်းများရှာဖွေရေးပဲဖြစ်ပါတယ်။စစ်ကောင်စီကတစ်ဆင့်လူသားချင်းစာနာထောက်ထားရေးအကူအညီကိုပေးရင်ဒုက္ခရောက်နေကြတဲ့ပြည်သူတွေစီကိုမရောက်မှအာဆီယံရဲ့လက်တွဲဘက်အလူရှင်နိုင်ငံတွေနဲ့အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။ဒီလိုအကူအညီတွေကိုကုလသမဂ္ဂရဲ့လမ်းညွှန်မှုအောက်ကနေနိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးကြဖို့မလေးရှားကပြောပါတယ်။အာဆီယံနိုင်ငံတိုင်းဟာသူတို့နိုင်ငံက NGO တွေမြန်မာပြည်မှာကူညီနိုင်အောင်ရှိတဲ့နယ်လို့လည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်